ဒီကနေ့မနက်၄နာရီလောက်မှာမန္တလေးမြို့မှာရှိတဲ့လေပိုင်းတိုင်းစစ်တနာကျုပ်နန်းတွင်းကိုရှော့တိုက်ဒုံးလုံးနဲ့ပြစ်ခတ်ခံခဲ့ရပြီးလူနေရက်ွက်တူတဲပါကြားရောက်ပောက်ကွဲခဲ့တာရှိတယ်လို့မြို့ကံတွေကပြောပါတယ်။နန်းတွင်းအပြင်ကလူနေရက်ွက်ထဲကြားရောက်ပောက်ကွဲမှုတွေမှာအရသာတချို့ထိခိုက်တာရှိခဲ့တယ်လို့လည်းမန္တလေးမြို့ကံတူကပြောပါတယ်
။အဲ၄နာရီထိုးဖို့၁၀မိနစ်၅မိနစ်အတွက်အဲ့လိုကြီးနေပါလား။အာစပောက်ကြရ။စစ်တာတော့ခုနှစ်လုံးတော့ဖြစ်ပြပြတော့ကြတော့ခုနှစ်လုံးပေါက်ပြီတော့ပြောလို့ကျွန်မကြားတာတော့၄လုံးလောက်တယ်ကျွန်မကကြားလိုက်တယ်လူတွေချင်းမှာအဲဒါမျိုးအကုန်လုံးမကပြောလို့ကျွန်တော်ခုနှစ်လုံးလောက်ပေါက်ပြီပြောလို့ဖြစ်ညောင်ကိုကဒီခုံကြောင်ရဲ့စီပန်းဒီမှာကတိုက်တိုက်ကြတော့ဒီအိမ်မှာပွင့်သွားတာတလုံးကြားတယ်အဲဒီမှာရေနောက်တစ်ခုကကြတော့ဒီကျွန်တော်တို့ဒီညက်ပြင်းကအရေးကြီးရမှာဖြစ်တာလीညက်ဖက်ကအိမ်ကကြတော့ဟိုကလည်းမပြင်းမှန်းသွားရအိမ်လည်းမဲမောင်းလीအဲ့ဒါအင်္ဂါတော့လူဖြစ်ရလို့မပြောဘူးမဖြစ်ဘူးလေဒီကညောင်ဝဲဘက်ကဟာဆိုတော့နည်းနည်းလူဖြစ်တယ်ကျွန်တော်ကတော့ကျွန်တော်တို့လက်ရှိစင်နဲ့ရေကန်နဲ့ဥစားအဘိုးအဲ့ဒီကံကြရကိုတ်ကတော့လည်းဒီပြောရတာကျွန်တော်ကတော့ဒီလမ်းတစ်ပတ်ကိုစားရမယ်ဒီပြီးလေဆိုပြီးတော့အိမ်မှာအဲ့လုံးဝပုံချင်းနေစေအဲ့ကြတာကတော့ဒီနေရာဖြစ်နေပေါ့ပိဋိဒတာတော့၄နေရာဖြစ်နေပေါ့
တက်ခတ်ခံမှုနဲ့ပတ်သက်လို့စစ်ကောင်စီကိုလက်နက်ကန်ဆန့်ကျင်နေတဲ့ဒေသခံကာကွယ်ရေးအဖွဲ့ Brave Warrior for Myanmar BWM ကသူတို့လက်ချက်အဖြစ်ကြီးညာထားပါတယ်။တရားခွန်မမလန်နဂျီဂျီ၁၀လုံးတုံးပြီးတိုက်ခိုက်ရမှာ9လုံးအောင်မြင်စွာပစ်ခတ်နိုင်ခဲ့ပြီးတစ်တုံညာနှစ်ခွန်ဒုတိယလိုင်းနဲ့ရှမ်းမန်းစစ်စင်ရေးကိုပူးပေါင်းပါဝင်တဲ့အနေနဲ့အလဲပိုင်းတိုင်းစစ်တပ်ချုပ်ကိုတိုက်ခိုက်ခဲ့တာလို့သတင်းထုတ်ပြန်ထားပါတယ်။ထိခိုက်ပျက်စီးမှုအခြေအနေအတိအကျကိုတော့မသိရသေးသလိုစစ်ကောင်စီကလည်းလက်တလောသတင်းထုတ်ပြန်တာမတွေ့ရသေးပါဘူး။မန္တလေးမြို့မှာရှိတဲ့အလဲပိုင်းတိုင်းစစ်တပ်ချုပ်ကိုပြီးခဲ့တဲ့ဒီဇင်ဘာလ27ရက်ကလည်းတရားခွန်မမရှော့တိုက်ဒုံးနဲ့ပြစ်ခတ်တိုက်ခိုက်ခံရဘူးပြီးဒီကြိမ်တိုက်ခိုက်မှုဟာဒုတိယအကြိမ်လည်းဖြစ်ပါတယ်။စကိုင်းတိုင်းခင်ဦးမြို့နယ်ဘက်မှာလည်း၂ရက်အတွင်းကြေးရွာ၃ရွာကနေအိမ်တွေမီးရှို့ခံနေရတယ်လို့ဒေသခံတွေကပြောပါတယ်။ပြူစောတီလို့ဒေသခံတွေကခေါ်ကြတဲ့စစ်တပ်ထောက်ခံသူအုပ်စုတွေကဒီသတင်းပတ်ထဲမှာပဲခင်ဦးမြို့နယ်ကကြေးရွာတွေကိုရောက်ရှိလာခဲ့ကြပြီးမီးရှို့မှုတွေဖြစ်ခဲ့တာလို့ဒေသခံတယောက်ကပြောပါတယ
်။မတ်တေကမြို့နယ်မတ်တေကြားဆက်ရှိအောင်လည်းပြောအယူပါမှာမရောလာတက်ဝင်လာလေမရောလာပြီးရမှာဝင်လာတယ်မနေ့ကငကြက်ကမှမရှိဘူးကျန်ရတယ်လေအီဒီကလောက်ကွာပါလေ50ကျော်ရှုခံရတယ်ဒီနေ့အဝါပေါ့တနက်စိတ်မှမယ်အီဒီနဲ့ရောမရှိဘူးလေခုနှစ်နာရီလောက်ကတည်းကရွာသားတွေကထွက်ပြေးရလေစေဝေးချောင်းကအိုက်ကွာအီဒီမေးပါနဲ့ကွာတနက်စိတ်ကဆိုပန်းတော့လေအီဒီမေးကတော်လေးကြီးတယ်အင်ဂျီအီဒီမေးကလည်း400ကျော်ရှိတယ်တနက်စိတ်က50လောက်နဲ့ဒီအီဒီ450လောက်ဆိုတော့လူကြီး1000ကျော်လောက်ပေါ့ဒီလိုစေဝေးချောင်းနေရတယ်လေ
မြန်မာနိုင်ငံမှာ2022ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကြီးထွားလာနေတဲ့လက်နက်ကင်ဝိပခတွေကြားအရသားတွေထိခိုက်ဒေဂျီမှုတွေတိုးလာနေတယ်လို့အိုးအိမ်တွေထိခိုက်ပျက်စီးမှုတွေအတွက်ကုလသမဂ္ဂနဲ့အနိုင်ငံတကာအတိုင်းဝိုင်းကသတိပေးနေကြပါတယ်ခင်ဗျာ